ချင်းပြည်နယ်ပလဲဝမြို့နယ်မှာတမတော်ကနေသန္ဓမာလူ၄၀ကျော်ကိုဒေသန္တရမိတ်လိုက်နာဖို့ပြက်ကွက်မှုနဲ့စီစစ်ရေးယူမဲ့ကြောင်းတင်ဆက်ပေးချင်ပါတယ်ကျွန်တော်နိုင်ကိုအိမ်ပါပလဲဝမြို့နယ်ကန်းသတ်နယ်မြေတွင်းမှာတမတော်လုံခြုံရေးတပ်ဖွဲ့တွေကနေရခိုင်ကလာတဲ့သန္ဓမာ၄၀တဦးကိုမသင်္ကန်းမှုနဲ့ဖမ်းဆီးပြီးလူအသလိုရေးယူဖို့အရာဖက်အုပ်ချုပ်ရေးနဲ့ရဲတပ်ဖွဲ့က ားတွေပေါ့ကျွန်တော်ကြေးရွာတွေအထက်သမားတွေနောက်တစ်ခါအဲဒီဒီကဲမှာရှိတဲ့အချို့လူတွေကအဲဒီအထမ်းလိုက်တာပေါ့အထမ်းလိုက်တော့တက်ကတော်ညီကြီးရင်းနေအဲဒီဟာတွေကိုညပိုင်းမှာသွားကြည့်တယ်လို့ပြောတယ်လူကလည်း40တယောက်ဖြစ်နေတယ်နောက်တစ်ခါညပိုင်းခေါ်နိုင်ွယ်လောက်ဖြစ်နေတော့အဲဒီကိုဗစ်နဲ့တော့နောက်တစ်ခါဒီပုံမှန်144လေးနဲ့ထုတ်ထားတဲ့အဲဒီဟာဖြစ်တယ်မနေ့696လေးဒီအဲ့ဒါနဲ့သူတို့ဆေးပြီးတော့အခုတော့ဟိုလွတ်ထွက်လို့မရစစ်ဆေးမှုအကြမ်းတော့ပြီးပြီးတော့မှနေပဲအချွေဆက်ကျင်တော့အရေးဆောင်နေတယ်
ပြီးခဲ့တဲ့စက်တင်ဘာလ9ရက်နေ့ကတည်းကတမတော်ကနေဖမ်းဆီးပြီးဆွဲထားတဲ့အထံမ42ဦးကိုတေတန္တရအမိတ်လိုက်နိုင်ရာပြက်ကွက်မှုဥပဒေပုံမှန်148နဲ့အမှုဖွဲ့ရေးယူနိုင်ရေးစစ်ဆေးမေးမြန်းနေကြောင်းမနေ့ကရက်စွဲနဲ့တမတော်ကနေတရင်ထုတ်ပြန်ထားတာပါတမတော်အနေနဲ့အထံမ42ဦးဟာအေးရခိုင်လက်နက်ကိုင်ဖွဲ့ကိုရိတ်ခါပို့ဆောင်တဲ့သူတွေဆိုပြီးမတင်ကာလို့ဖမ်းဆီးစစ်ဆေးခဲ့တာလို့တမတော်ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စောမင်းထွန်းကပြောပါတယ်
ဒီ hari ဒီကိအတွက်ကျွန်တော်တို့ရိခပစ္စည်းတွားပို့နေလို့မသိငါလေရတွေ့ရလို့ကျွန်တော်တို့အနေနဲ့ကခေါင်းကြီးစစ်ဆေးတာဖြစ်တယ်ထိမ့်သိမ့်တာတော့လုပ်ခဲ့တယ်သို့တော့ဒါနဲ့ပတ်သက်ပြီးစစ်ဆေးမှုတွေကတော့တရားဥပဒေဆိုင်မှာဆောင်ရွက်တော့ဖြစ်တယ်အဲဒီမှာလည်းရတပ်ဖွဲ့ကိုအာဏာပြီးဆောင်ရွက်မှာဖြစ်တယ
်အထံမ42ဦးကတော့ပလဲဝါမြို့နယ်ရဲစခန်းနဲ့မြို့နယ်သူသေးအုပ်ချုပ်ရေးဦးစီးဌာနကတာဝန်ရှိသူတွေထံလွှဲပြောင်းပေးရခဲ့ပြီးဒေတန္တရမိတ်လိုက်နိုင်ရာပြက်ကွက်မှုဥပဒေပုံမှန်148နဲ့ညမသွေးရမိတ်ပုံမှန်144တို့နဲ့အမှုဖွဲ့သွားဖို့စီစဉ်နေတာပါပလဲဝါမြို့နယ်မှာမြန်မာစစ်သားနဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ကုန်းလန်းရေလန်းခရီးပိတ်ဆို့နေပြီးတော့ကုန်းစည်တွေလည်းပြတ်လတ်နေပြီးလိုအပ်တဲ့ကုန်းစည်တွေကိုဒေသခံဌာနမှတွေကနေရခိုင်ပြည်နယ်ကနေတော်လန်းခရီးနဲ့ထမ်းပိုးယူနေရတဲ့အခြေအနေမှာရှိနေပါတယ်လက်ရှိရခိုင်ပြည်နယ်တွင် COVID-19 ရောဂါကူးစက်ဖြစ်ပွားမှုနှုန်းမြင့်တက်လာတဲ့အခြေအနေကြောင့်ရခိုင်ပြည်နယ်ကလာသူတွေကိုတခြားပြည်နယ်နဲ့တိုင်းတွေမှာကန့်သတ်စစ်ဆေးမှုတွေလှုပ်ဆောင်နေတာလည်းရှိနေပါတယ်လက်ရှိဌာနမှ42ဦးကတော့ယောဂကုသမှုရှိမရှိတည်တံ့ဆောင်ကြည့်စစ်ဆေးနေတယ်လို့ပလဝါမျိုးကျမ်းမာရေးဝန်ထမ်းတို့ကပြောပါတယ်။လက်ရှိပလဝါမျိုးနယ်မှာစည်ရေးပဋိပက္ခဖြစ်ပွားနေတဲ့အခြေအနေကြောင့်ရခိုင်ပြည်နယ်ကြောက်တော်ကိုဆက်တွယ်ထားတဲ့ကလကံရေလန်းခရီးပိတ်ပင်နေတယ်လို့ပလဝါကနေမတူပြည်ဘက်ကိုသွားတဲ့ကုန်းလန်းခရီးလည်းပိတ်ပင်နေတဲ့အခြေအနေကြောင့်ဂုံစီစည်စည်မှုတွေရပ်ဆိုင်နေပါတယ်။ဂုံစီစည်စည်မှုရပ်တန့်နေလို့အခြေခံစားတောက်ကုန်ပြတ်လတ်နေပြီးဂုံစင်းလုံးကြီးမြင့်မှုတန်ကိုခံနေရပါတယ်။ကျွန်တော်နိုင်ကွင်း VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်